Republican Party ရဲ့ သမ္မတ ကိုယ်စားလှယ်လောင်း ဖြစ်လာမဲ့သူ Donald Trump က American နိုင်ငံ အတွင်း Muslim တွေ ဝင်ရောက်လာမှုကို ဟန်တားမယ် လို့ ပြောဆိုမှု အပေါ် သမ္မတ Barack Obama က ပြစ်တင် ပြောကြားလိုက်ပြီး ပြင်းထန်စွာ ဆုံးချလိုက်ပါတယ် Trump ရဲ့ ပြိုင်ဘက် Democratic Party သမ္မတ ကိုယ်စားလှယ်လောင်း နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton ကို ထောက်ခံမယ် အကြောင်း ပြောကြားထားတဲ့ သမ္မတ Obama က Trump ရဲ့ အဲ့ဒီ ဆိုပြချက်ဟာ လူမျိုးရေး လူမျိုးစု နဲ့ ဘာသာရေးဆိုင်ရာ မတူညီမှုတွေကို အတိမတ်ပြု လက်ခံတဲ့ American ပြည်ထောင်စုရဲ့ အစဉ်အလာကို တစ္ဆာဖော်ရ ရောက်နေကြောင်းနဲ့ အဲ့ဒီလို ပြောဆိုမှုဟာ သူတို့လိုချင်တဲ့ American ပုံစံမျိုးမဟုတ်ဘူးလို့ ပြောပါတယ် အရှေ့လယ်ပိုင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေကို အနှံ့ရရေး သမ္မတ Obama ရဲ့ လှုပ်ဆောင်မှုတွေဟာ အားပြော့နေကြောင်း အကြင်ကြင်ဝေဖန် ပြောဆိုနေတဲ့ Trump က American ပြည်ထောင်စုအနေနဲ့ IS အဖွဲ့အပေါ် ပုံမှုပြင်းထန်စွာ ယက်တီ လှုပ်ဆောင်မှုလိုအပ်ကြောင်းနဲ့ နောက်ထပ်ဖြစ်ပေါ်လာမယ့် အကြမ်းဖက် တိုက်ခိုက်မှုရန်က ရှောင်ရှားနိုင်ရေးအတွက် နိုင်ငံခြားမှာ မွေးဖွားတဲ့ Muslim တွေကို တိုင်းပြည်အတွင်း ဝင်လာခွင့် မပြုသင့်ကြောင်း ပြောပါတယ် လူပေါင်း 49 ဦး သေဆုံးပြီး 53 ဦး ထိခိုက်ဒဏ်ရာရခဲ့တဲ့ Florida ပြည်နယ် Orlando မြို့ မှာရှိတဲ့ Gay လို့ခေါ်တဲ့ Lindu Jin ချစ်သူတွေ တွားကြတဲ့ night club ညကပွဲရုံမှာ တနင်္ဂနွေနေ့မနေ့ အစောပိုင်းကဖြစ်သွားခဲ့တဲ့ ပြစ်ခတ်မှုဟာလဲ သမ္မတ Obama ရဲ့ policy တွေကြောင့်ဖြစ်နိုင်တယ်ဆိုတဲ့ ပုံစံမျိုး Trump ကတနင်္လာနေ့မှာပြောကြားခဲ့ပါတယ်